ါရှင်ခင်ဗျာတိုင်းမားဒီဗလူစီကလက်နက်ကင်တိုက်ပွဲများဒုက္ခတွေစကမ်းများရိုဟင်ဂါပြဿနာနဲ့နိုင်ငံတကာခုံရုံးမှုကဒီရပိုင်းအတွင်းမှာစိတ်ဝင်စားစရာအကောင်းဆုံးအရာပဲဖြစ်နေပါတယ်ကျွန်တော်တို့အားလုံးဟာလူဖွဲ့စည်းနှစ်ခုကြားမှာသဟဇာတာဖြစ်အောင်ဘယ်လိုနေထိုင်ကြမလဲပြိပခါတွေရဲ့အရင်မြစ်တွေဟာဘာတွေဖြစ်မလဲဆိုတာကိုစဉ်းစားနေခဲ့ကြပါတယ်ဒီတစ်ပတ်မှာတော့ပေါင်းစည်းသွားတဲ့လူဖွဲ့စည်းတွေအကြောင်းရာစုနှစ်ပေါင်းများစွာတည်ရှိနေခဲ့တဲ့စစ်ပွဲတွေအကြောင်းလေ့လာကြည့်ကြရအောင်ပါတိုက်တိုက်ဆန်တိုင်းအမေရိကန်ပြည်ထောင်စုမှာကျေးဇူးတော်နေပွဲတော်ကိုကျင်းပနေပါတယ်ကျေးဇူးတော်နေပွဲတော်ဆိုတာအမေရိကန်ပြည်သူတွေအလေးထားကျင်းပတဲ့ပွဲတော်တစ်ခုဖြစ်ပါတယ်မြို့ရောင်မြို့မှာဆိုရင်34လမ်းမေစီစူပါမားကတ်ကြီးရှေ့ကနေချက်စင်ကြီးနဲ့တခြားရုပ်ထုကြီးတွေရောင်းဆောင်ဘော်လုံးကြီးတွေကိုတိဆောက်ပြီးနှစ်မိုင်ခွဲရှေ့လျရတဲ့လမ်းတစ်လျှောက်လှည့်လည်လမ်းလျှောက်ကြပါတယ်နာမည်ကြီးဆိုးတော်တွေကလည်းအခမ်းဖြေပြောင်းကြပါတယ်တကယ်တော့ကျေးဇူးတော်နေဟာအမေရိကန်လူမှုအဖွဲ့အစည်းတွေရဲ့ပေါင်းစည်းမှုကိုညှိညွတ်တာလည်းဖြစ်ပါတယ်အမေရိကန်အိန္ဒိယများရဲ့ပညာရေးလူဖွဲ့စည်းမှာပါဝင်နေသူနယူးအင်္ဂလန်ပြည်နယ်သားပါဝောက်ခါတူကတော့အမေရိကန်ရဲ့ပထမဆုံးကျေးဇူးတော်နေ့ကစိတ်ဝင်စားဖို့ကောင်းတယ်မီဖလာဝါသင်္ဘောကြီးနဲ့အမေရိကကိုရွက်လင်လာကြတဲ့လူပြူတွေထဲမှာဖျားသခင်ကိုယုံကြည်မိလို့မင်းပြမဲတန်တင့်ပြီးထွက်ပြေးလာတဲ့ဘာသာရေးခေါင်းဆောင်တွေပါတာပေါ့သူတို့တွေဟာသူတို့ရဲ့ယုံကြည်ချက်တွေကိုဇွဲကောင်းကောင်းနဲ့ဆက်လက်သေဆောင်ခဲ့ကြပါတယ်ဒေသခံအိန္ဒိယတွေကကန့်ကန့်လာတဲ့လူပြူတွေကိုတန်တရားနဲ့စောင့်ကြည့်နေကြပေမဲ့အမေရိကရဲ့ကြမ်းတမ်းလာတဲ့စောင်းညာတွေကရောက်လာတယ်။နင်းကြလာတဲ့စောင်းညာတွေတည်းပြင်မထားရခဲ့ကြပါဘူး။ဒီလိုနဲ့ဒေသခံအိန္ဒိယတွေဟာလူပြူတွေကိုရှင်သန်နေထိုင်မှုအတွက်အမေရိကတိုက်မှာရှင်သန်နဲ့အာလူးပဲနဲ့ပြောင်းတွေကိုစိုက်ပျိုးနှိပြခဲ့တယ်။တောက်စုနဲ့တောက်စုကြားမှာသိပ်ပြီးနှွေးထွေးမှုမရှိကြသေးပါဘူး။ခက်စိမ့်စိမ့်နေနေကြသေးပါပဲ။ဒါပေမဲ့လူမျိုးနှစ်ခုပေါင်းစည်းသွားမယ့်အဖြစ်အပျက်တစ်ခုကရောက်လူလာပါလေ။တရက်တော့အိန္ဒိယနေရအချီကဲသေလူနီးပါးဖျားနာနေပြီးနောက်ဆုံးထွက်သက်အတွက်အနိုင်နိုင်ရှုနေရတယ်။သူတို့ကောင်းဆောင်အတွက်ပူဆွေးတော့ကရောက်နေတဲ့အိန္ဒိယတွေကလည်းသူတို့ယုံကြည်ကိုးကွယ်တဲ့နတ်ဒီဝါတွေကိုတိုင်တယ်ပြီးအကြီးအကဲရဲ့နောက်ဆုံးအချိန်ကိုစောင့်ကြည့်ငိုယူနေကြတာပေါ့တခါတော့ကသူတို့ကိုကူညီကဲမှုတဲ့လူပြူတွေနဲ့ဘာသာရေးသမားစေးစရာတယောက်ကစိုက်ဆိုင်နေနဲ့ရောက်လာခဲ့ပါတယ်အကြီးအကဲကိုခဏလောက်ဖြစ်ဖြစ်ကြည့်ပါစေတဲ့သူ့အိတ်ထဲမှာပါလာတဲ့ဆေးတွေနဲ့တ냐လုံးကူပါတော့တယ်မနက်လင်းတော့အိန္ဒိယအကြီးအကဲမျက်လုံးကိုဖွင့်ပြီးသူ့မိမလက်မောင်းကိုကင်ကစကားစပြောပါတော့တယ်အံဝစရာကောင်းလိုက်တာသူတို့မှာမော်ဆန်တဲ့အတတ်ပညာတွေပါလာတယ်တဲ့အိန္ဒိယတိုင်းဝိုင်းတစ်ခုလုံးမှာလူမျိုးတွေရဲ့မော်ဆန်သောအတတ်ပညာကြောင့်ပြန့်နှံ့သွားတော့တယ်ဖျားသခင်ကိုယုံကြည်မိလို့မင်းပြင်းမင်းထန်တင့်ငယ်သူတွေကိုအာလူးဆိုင်နေအတတ်ပညာတတ်တဲ့အိန္ဒိယတွေကအကူညီတယ်အိန္ဒိယအကြီးအကဲရဲ့နောက်ဆုံးအချိန်ကိုဧည့်သည်လူမျိုးကပြန်ရှင်သန်ခွင့်ပေးခဲ့ပါတယ်ဇလန်တွေတိတ်လာခဲ့တဲ့1630ကာလများလို့ဆိုရပါမယ်မာဆာချူးဆက်ပြည်နယ်ပလိုင်းမောက်ဆိုတဲ့မြို့လေးမှာလူမျိုးတွေချင်းပါတဲ့ကျေးဇူးတော်နေပွဲတော်စီကိုအိန္ဒိယတွေကဘားကောင်တွေတိဏန်တွေယူဆောင်လာပြီးအမေရိကန်မိမပထမဆုံးကျေးဇူးတော်နေပွဲတော်ကိုအတူတကကျင်းပကြပါတော့တယ်။ဇလန်ကအဲ့လိုလှလှပပလေးစခဲ့ပြီးမယ်။နောက်ထပ်အခြေချလာတဲ့လူလူတွေထဲမှာသွေးစားနေတဲ့ကောင်တွေပါလာတယ်လို့အိန္ဒိယမြို့နယ်စုတွေကြားမှာလဲအချင်းချင်းနာမည်လူစစ်ပွဲတွေရွှေပြောင်းအခြေချသူများပေါ်တန်တရားနဲ့ငင်းဆူတွေကလည်းရှိနေတော့တယ်။ဒီလိုနဲ့လူမျိုးစုတုတ်တင်ရှင်လင်းရေးတွေစတင်လာတော့တယ်။မြန်မာပြည်နောက်ပိုင်းရခိုင်ပြည်မှာဖြစ်ပွားနေတဲ့ရိုဟင်ဂါဒုက္ခတွေပြဿနာကိုကြည့်လိုက်မယ်ဆိုရင်ဘုရားဘာသာဝင်နဲ့အစ္စလမ်ဘာသာဝင်တွေအတူတကွချစ်ကြည်စွာနေထိုင်ခဲ့တဲ့နေရပ်တွေရှိခဲ့ကြပါဘူး။ပရိပခါတွေဖြစ်ပွားပြီးလူဖွဲ့စည်းနှစ်ခုသာသာဖြစ်အောင်နေထိုင်မှုအစိုးရကစူးစမ်းခဲ့ကြပါမှာ။ဒါပေမဲ့အချက်ပတ်မှုတွေကိုမီးမွေးနေတဲ့အဖွဲ့အစည်းတွေကလည်းရှိနေတော့ယူအချက်ပန်းနိုင်ကိုမရောက်တော့ဘဲဖြည့်ရှင်နည်းတွေမှာလည်းလက်လုံခြေလုံတွေဖြစ်ကုန်ကြတာတွေရှိသလိုပြည်ပအင်အားစုတချို့ကလည်းနိုင်ငံရေးညီမှန်ချက်တွေကရှိနေတော့ရှုပ်တဲ့ရှုပ်လာပါတော့တယ်။ထို့တူပါပဲတိုင်းသားနယ်မြေတွေမှာဖြစ်ပွားနေတဲ့လက်နက်ကိုင်ပရိပခါတွေဆိုတာကလည်းအမေရိကန်ပြည်ထောင်စုမှာယနေ့တိုင်တည်ရှိနေစဉ်ပြဿနာတွေလို့ဖြစ်နေပါတယ်။အမေရိကန်မျိုးကိုရောက်လာတဲ့လူပြူတွေနဲ့အိန္ဒိယဒေသခံမျိုးနွယ်စုတွေဆိုတာနေရာတိုင်းမှာနယူးအင်္ဂလန်ပြည်နယ်ဘက်ကလိုပေါင်းစည်းသွားတာမျိုးမဟုတ်ပါဘူး။တောင်ဒေကိုတာပြည်နယ်ဘက်မှာဆိုရင်အမေရိကန်စစ်တပ်ဟာဒေသခံလာကိုတာအိန္ဒိယတို့ရဲ့မျိုးကိုမသိမ်းပိုက်ပါဘူးဆိုပြီးသဘောတူစာချုပ်လက်မှတ်ရေးထိုးခဲ့ပါတယ်။ဒါပေမဲ့အဲ့ဒီဒေသမှာရွှေကြောရှိတယ်ဆိုတဲ့သတင်းကိုရတဲ့အခါလာကိုတာအိန္ဒိယမျိုးကိုလူမျိုးစုလိုက်တပ်ဖြတ်မောင်းထုတ်ခဲ့ပါတော့တယ်။ဒါပေမဲ့စစ်ပွဲတွေကမပြီးဆုံးခဲ့ပါဘူး။ဒေသကအိန္ဒိယတွေဟာခေတ်အဆက်ဆက်ခုကတိုက်ပွဲဝင်နေကြစေဖြစ်ပါလေ။သူတို့နယ်မြေတွေကိုဖျက်ပြီးရေနံပိုက်လိုင်းတွေစောက်တဲ့ကိစ္စတွေမြေအကပေါင်းများစွာသိမ်းယူခံထားရတဲ့ပြဿနာတွေကိုအကြမ်းမဖက်လူလူလှုပ်ရှားမှုတွေနဲ့အာခံအတုညှင်းဆုံနေကြစေဖြစ်ပါလေ။အမေရိကန်ပြည်ထောင်စုလိုကျွဲဝချမ်းသာတဲ့နိုင်ငံမတော်တမိုင်းရဲ့အမွေဆိုးတွေကိုယနေ့တိုင်ပြည်လည်နိုင်အောင်မဖြေရှင်းနိုင်ခဲ့ကြသေးပါဘူး။ဆင်းရဲမွဲတွေ့တဲ့မြန်မာနိုင်ငံလူနိုင်ငံသေးသေးမှာတော့ပို့ပြီးတော့ဆိုးတာပေါ့။တို့ရရှိမှာကဒုက္ခတဲ့ပြဿနာရွှေပြောင်းအခြေဆိုင်နေထိုင်သူများနဲ့တဘာဝတွင်းထမ်းများကိုပိုင်ဆိုင်လူချင်းကြောင့်ဖြစ်ပွားတဲ့စစ်ပွဲတွေဆိုတာရာစုနှစ်ပေါင်းများစွာကလေးကကြုံတွေ့ကြရတဲ့အဖြစ်အပျက်တွေဖြစ်ပါလေ တမိုင်းသင်္ကန်းစားတွေကိုလေ့လာပြီးအကောင်းဆုံးအဖြေတစ်ခုရနိုင်မဲ့ဖြေရှင်းတွေကိုခေါင်းဆောင်အသီးလီကစူးစမ်းကြလိမ့်မယ်လို့မျှော်လင့်ပါတယ်။ဒေါက်တာရှင်မြန်မာပြည်သူတွေကလည်းကျေးဇူးတော်နှင့်ပွဲတော်လုံးတယောက်ကိုတယောက်တန်မှုထားအသီးမှပြုမဲ့ရှင်သန်မှုပွဲတော်တွေကျင်းပနိုင်ကြပါစေ။ငြိမ်းချမ်းတဲ့မြန်မာနိုင်ငံကိုတည်ဆောက်နိုင်ကြပါစေလို့ဆန္ဒပြုလိုက်ပါရစေ။